ဤသဘောလေးကိုလည်းပဲကြည်ကြည်ပြန့်ပြန့်လေးလေးနဲ့နဲ့စဉ်းစားဖို့လိုအပ်ပါတယ်သူတိုင်းတန်းနဲ့သူတို့လူတိုင်းမှာပစ္စည်းဥစ္စာဆိုတာပိုင်ဆိုင်ကြတာကြီးပါပဲဒါပေမဲ့ဆိုင်တာဆိုင်နေမပိုင်ဘူးကိုယ်မှရှိတိုင်းလည်းပဲကိုယ်ပိုင်တာတော့မဟုတ်သေးဘူးကိုယ်လောလောဆယ်သုံးဆွဲနေတဲ့အခိုက်အတန့်လေးမှာပဲသုံးဆွဲနေတဲ့ပစ္စည်းကိုပိုင်ကြတာပါအခုတရားနာပိတ္တမြတ်ကိုယ်အိမ်မှာဆိုလို့ရှိရင်လည်းပစ္စည်းတွေအများကြီးရှိမှာပဲပေါ့ဒါပေမဲ့အဲ့ဒီပစ္စည်းတွေကိုအခုလောလောဆယ်သုံးဆောင်ခံစားခွင့်မရှိတဲ့ကြောင့်ကိုယ်ပိုင်တယ်လို့ပြောလို့မရဘူးကိုယ်မှခံစားနေတာမှမဟုတ်တာအဲ့တော့ကိုယ်မပိုင်ဘူးကိုယ်ပိုင်မှလည်းဆိုတဲ့ပစ္စည်းဥစ္စာတွေကလည်းယန္တိမျိုး၅ပါးကနှောက်ရဖြစ်စည်းသွားပြီဆိုလို့ရှိရင်လည်းလက်လို့ဆုံးရှုံးရအောင်မေဒါကယန္တိမျိုး၅ပါးဖြစ်စည်းတယ်ဆိုရင်တော့ပစ္စည်းဥစ္စာကကိုယ်ကိုစွန့်သွားတာပေါ့လေဒီဥစ္စာတွေတော့မပြည့်မစည်ပဲနဲ့ပြည့်ပြည့်စုံစုံရှိနေပါလေဒါပေမဲ့ကိုကအသက်ဆုံးရှုံးသွားမယ်သေသွားမယ်ဆိုလို့ရှိရင်လေကိုကပစ္စည်းကိုစွန့်ထားခဲ့ရတယ်ဒါတော့ကိုပိုင်နေဆိုတာမရှိဘူးဆိုင်တလူလူလေးပဲရှိပါတယ်ဒီဘဝမှာရှိနေတဲ့ပစ္စည်းဥစ္စာတွေကိုနောက်ဘဝထိဒီတိုင်းပဲတုံးလိုက်အစ်စ်လိုက်ကြီးယူသွားလို့လည်းမရဘူးယူသွားလို့မရတာကိုရတယ်လို့ယူဆပြီးဆွဲလန်းနေတဲ့ပုဂ္ဂိုလ်တွေကတော့ဥစ္စာဆောင်တို့တိုက်ဆောင်တို့ဓာတ်တွေဖြစ်တာပါပဲဥစ္စာဆောင်တို့တိုက်ဆောင်တို့တိုင်နှန်းရှင်တို့ဆိုလို့လည်းသိအထင်မကြီးနဲ့အပေလေးပုံတွေကပြိတ္တဘုံမှာဝင်နေတဲ့ပုဂ္ဂိုလ်တွေပဲကိုယ့်ပစ္စည်းဥစ္စာဆွဲပြီးတော့ဖြစ်နေကြတာကိုယ်ရင်ဘွားကမြုပ်နှံထားတဲ့ရှူဦးမွေဦးတွေကိုစောင့်ရှောက်ပြီးတော့နေရတာကိုဥစ္စာဆောင်လို့ခေါ်တာအချို့ကတိုက်ကလာတယ်ဆိုရင်လည်းဂုံယူတတ်တဲ့လူကရှိသေးတာ哦เนาะသူကတိုက်ကလာတာဘယ်တိုက်ကညာတိုက်ကလဲเนาะအဲ့ဒါဂုံယူရမဟုတ်ပြိတ္တဘွားလာတာလို့ပြောနေတာ ਨੇ အတူတူပဲအဲ့တော့ကိုယ့်ပစ္စည်းဥစ္စာကိုဆွဲလန်းပြီးတော့ကိုယ်ကသိသိစူးစမ်းထားပေမဲ့ကိုယ်သိသွားလို့ရှိရင်ကိုယ်နောက်မပါဘူးပါအောင်ဆိုပြီးတော့ခုနဆွဲလန်းနေပြန်တော့လည်းပဲအပေလေးပုံသားပေါ်နေပဲအဲ့ဒီပစ္စည်းတွေစောင့်ရှောက်နေရတော့တာပဲဒီလိုပစ္စည်းဥစ္စာဆိုတော့ကိုယ်နောက်မပါဘူးဒါနဒီပစ္စည်းတွေဆွန့်လို့လှူတန်းပြီးတော့ဒါနပြီးမှကိုယ်နောက်ပါတယ်လို့ပြောလို့ရှိတယ်ကုသိုလ်ကံအကုသိုလ်ကံရှုထောင်ကမ္မတက္ကတဉာဏ်ရှုထောင်ကကြည့်ရင်တော့မှန်ပါတယ်အဲ့ဒီတိုင်းပဲနှလုံးသွင်းပြီးတော့လည်းပဲဒီပန်းဆိုင်တဲ့ပစ္စည်းဥစ္စာတွေကိုဆွန့်လွှတ်ပြီးတော့ဒါနကောင်းမှုဖြစ်နေတမလွန်ဘဝကိုယူသွားရမှာပါပဲဒါပေမဲ့ဘဝလွတ်မြောက်ပြီးရှုထောင်ကကြည့်လိုက်တဲ့အခါကျတော့ဒီပစ္စည်းဥစ္စာတွေကိုရှင်းနှီးပြီးတော့ရထားတဲ့အဲ့ဒီဒါနကုသိုလ်ကလည်းအကျိုးပေးတော့ဘာတွေပေးမှလဲဆိုတော့ဒီဘဝကိုရထားတဲ့ပစ္စည်းဥစ္စာမျိုးပဲပေးမှာပါပဲရွှေရင်ငွေတွေတောက်တံပရမတွေပစ္စည်းသမဲ့အသုံးဆောင်အာယုံကာမဂုဏ်တွေယာရုအာနာတွေအချမ်းရံတွေစသဖြင့်အချင်းဒီဘဝမှာကိုယ်ပိုင်ဥစ္စာမဟုတ်ဘူးသိရင်စွန့်ထားခဲ့ရမှာပဲလို့ကိုယ်နှလုံးသွင်းထားခဲ့တဲ့အရာတွေပဲအဲ့ဒီကုသိုလ်တွေကပြန်ပေးမှာပါပဲအဲ့တော့နောက်ဘဝပါတယ်ဆိုပြီးတော့ယူသွားလိုက်တဲ့အဲ့ဒီဒါနကုသိုလ်ကအကျိုးပေးလိုက်တဲ့ပစ္စည်းတွေကလည်းပဲအဲ့ဒီနောက်ဘဝကျတော့ဒီဘဝပုံစံမျိုးပြန်ဖြစ်ပြီးတော့ပြန်နှလုံးသွင်းလိုက်တဲ့အခါကျတော့အော်ဒီပစ္စည်းတွေကသိရင်မပါဘူးဆိုပြီးတော့ပြန်မဖြစ်သွားဘူးလားဖြစ်သွားတာပါနောက်ဘဝပါပါတယ်ဆိုတဲ့ဒါနရဲ့အကျိုးဆက်တွေကလည်းနောက်ဘဝမပါမဲ့ဟာတွေပဲပြန်အကျိုးပေးမှာပါပဲဒီတော့နောက်ဘဝအတွက်ဒါနကုသိုလ်ယူသွားတယ်ဆိုတာကလည်းပဲတန်တရားကျင့်လေးရှုတော့ကကြည့်မယ်ဆိုရင်တော့ကောင်းပေမဲ့ဘဝလွတ်မြောက်ရေးရှုတော့ကကြည့်လိုက်မယ်ဆိုရင်တော့ထူးမခြားနာပါပဲဒီတော့ကိုယ်ပိုင်ဥစ္စာဒီဘဝမှလည်းပဲကိုယ်ပိုင်ဥစ္စာမဟုတ်ဘူးကိုယ်ပဲဥစ္စာမဟုတ်ဘူးဆိုပြီးတော့ကိုယ်ပဲဥစ္စာဖြစ်နေကုသိုလ်ကြီးပြုပြီးတော့ယူသွားပြန်တော့လဲနောက်ဘဝအကျိုးပေးတော့လဲပဲဒီဘဝနဲ့အလားတူကိုယ်ပဲဥစ္စာမဟုတ်တာတွေပဲပြန်ပြီးမှဆိုတော့နောက်ဘဝယူသွားတဲ့ဟာတွေကလည်းတကယ်တော့ကိုယ်ပဲဥစ္စာမဟုတ်ပါဘူး။ဒါကဘဝလွတ်မြောက်ရေးရှိတော့ကပြောတာနော်။ဒါနကုသိုလ်ကြီးသီလကုသိုလ်ကြီးသာနောက်ဘဝမပါဘူးလို့ဆိုလိုတာမဟုတ်ပါဘူး။အဲ့တော့နောက်ဘဝမှာအကျိုးပေးမဲ့အရာတွေကလည်းခုနောက်ထပ်ဘဝတွေကိုမပါမဲ့အကျိုးတွေဒီပဲပြန်ဖြစ်နေတော့ဘာမှလွန်လောက်စရာမရှိတော့ပါဘူး။ဆုံးထားခဲ့ပြီးတော့ဘဝဘာမှမဖြစ်ရဘူးဆိုတော့လေအကောင်သာအခုတော့မဟုတ်ဘူးတပ်ပံဘာဟာယဂမဏီယံအားလုံးကိုစွန့်ပြီးတော့သွားရအောင်ပဲတဲ့ခြံထားရစ်ခဲ့ပြီးတော့သွားရအောင်ပဲခြံရုံမဲ့ခြံထားခဲ့ရရင်တော့ကောင်းသားပဲမသွားရတော့ဘူးဆိုတော့ဘဝတတိထမဖြစ်တော့မအိုးရမနာရမသေးရအင်မတန်အီးချမ်းမှာပေါ့အခုတော့စွန့်သွားပြီးတော့ဒီဘဝကပစ္စည်းဥစ္စာတွေစွန့်ထားပြီးမဲ့နောက်ဘဝတစ်ခုကိုသွားရအောင်ပဲဆိုတော့ဒါမကောင်းဘူးကုသိုလ်တွေရှိနေတယ်ဆိုရင်လည်းကောင်းရံဒုက္ခရောက်ခြင်းအဖြစ်သွားရအောင်မှာပါပဲဒါတော့ကောင်းရံရောက်တယ်ဆိုတာလည်းဒုက္ခဘဝတွေနဲ့နှိုင်းရှင်ရင်သာလူချမ်းသာနတ်ချမ်းသာလို့ဘယေဆရဲ့အပေဆင်းရဲနဲ့နှိုင်းရှင်ပြီးတော့သာချမ်းသာလို့ပြောရပါမယ်နိဗ္ဗာန်ချမ်းသာနဲ့ရှင်းလိုက်တော့သူကချမ်းသာမဟုတ်တော့ဘူးဒါကြောင့် ပစ္စည်းဥစ္စာအားလုံးကိုယ်ပိုင်လို့ယူဆထားတဲ့အရာတွေအားလုံးကိုစွန့်ပြီးတော့တွားရတဲ့ဘဝတစ်ခုခုကိုတွားရတဲ့အဖြစ်မျိုးကနေလွတ်မြောက်ဖို့လည်းပဲယဟန်ပြုကြရတယ်။ယဟန်နာဖြစ်သွားပြီးအသင်္ကတနိဗ္ဗာန်ကြီးကိုမျက်မှောက်ပြုသွားပြီးအသင်္ကတနိဗ္ဗာန်ဆိုတဲ့ပစ္စည်းဥစ္စာကြီးကိုကိုယ်ပိုင်ဖြစ်နေရသွားပြီးဆိုရင်တော့အဲ့ဒီကိုယ်ပိုင်ဥစ္စာကြီးကစွန့်ထားရခဲ့ကြရမလို့တော့ပါဘူး။ချန်ထားရခဲ့ကြရမလို့တော့ဘူး။သောတာပန်ဖြစ်တဲ့နိဗ္ဗာန်ရရင်တော့ချန်ထားရခဲ့ရအောင်မယ်။တက္ကရာဂံဖြစ်တဲ့နိဗ္ဗာန်ရရင်လည်းခြံထားရခဲ့ရအောင်ပါပဲအနာဂံဖြစ်တဲ့နိဗ္ဗာန်ကိုရထားရင်လည်းအဲ့ဒီနိဗ္ဗာန်ခြံထားရခဲ့ရအောင်ပါပဲသိသွားလို့ရှိရင်နောက်ဝါကျရင်အနာဂံဖြစ်ကနေလျှော့ပြီးတော့သောတာပန်တက္ကရာဂံပုထုရှင်ဖြစ်သွားတယ်လို့ဆိုလိုတာမဟုတ်ဘူးနော်နိဗ္ဗာန်ကိုအပိုင်မရသေးဘူးလို့ဆိုလိုတာယဟန္တာဖြစ်သွားပြီဆိုရင်တော့ဘယ်ဘဝမှလာရောက်စရာမလိုတဲ့အတွက်ကြောင့်ဘယ်တော့မှမပြည့်စည်နိုင်တဲ့အတုမရှိချမ်းသာအနိုင်မဲ့ချမ်းသာဖြစ်တဲ့အသင်္ခတတဲ့နိဗ္ဗာန်ချမ်းသာကြီးကိုအပိုင်ရသွားပြီချမ်းသာရခဲ့ကြမလို့တော့ဘူးကျန်တဲ့လောကီပစ္စည်းဥစ္စာတွေချမ်းသာရခဲ့ရမယ်ကုသိုလ်တရားတွေဆိုတာလည်းပဲဘဝကျင်လည်ရေးအနေနဲ့ကံကံရဲ့ကျူးနေတဲ့ကျင့်တော်ပါသားပြီမယ်ဒါတွေလည်းချမ်းသာရခဲ့ရမှာကြီးပဲသောတာပန်တက္ကရာကနာဂံတောင်မှချမ်းသာရခဲ့ရတယ်ဆိုတော့ကျန်တာဒီမပြောနဲ့တော့ပေါ့အဲတော့ယဟန္တာဖြစ်သွားပြီဆိုတော့အသင်္ခတနိဗ္ဗာန်ဆိုတဲ့ပစ္စည်းကြီးကိုကိုယ်ပိုင်ဖြစ်နေအပိုင်ရပြီဘယ်တော့ဆိုဘယ်တော့မှမပြည့်စည်တော့ပါဘူးအဲ့ဒီနိဗ္ဗာန်ချမ်းသာကြီးဟာဘယ်တော့မှမပြည့်စည်တော့ပါဘူးအဲ့ဒီလိုချမ်းသာရခဲ့စရာမလိုတဲ့ကိုယ်ပိုင်ဥစ္စာအစစ်ကိုအသင်္ခတနိဗ္ဗာန်ဆိုတဲ့ယဟန္တာဖြစ်နေရတဲ့အသင်္ခတနိဗ္ဗာန်ဆိုတဲ့ကိုယ်ပိုင်ဥစ္စာအစစ်ကိုရခြင်းလို့ယဟန်ပြုပါတယ်။ဒါကြောင့်လူသားရဲ့ဘဝကိုယ်ဘဝကိုတန်ဝေကဉဏ်တင်လိုက်ရအောင်။ကိုယ်ပိုင်ဥစ္စာမရှိပါစွန့်ကာသွားရမည်တကားကိုယ်ပိုင်ဥစ္စာမရှိပါစွန့်ကာသွားရမည်တကားနောက်ဆုံးမြတ်စွာဘုရားရှင်တရားတော်ကတော့ဥနောလောကအတိတ်တော်တဏ္ဍာတော်ထူးခြားလေးရှင်းရှားတာပေါ့နော်အဲ့တော့ဥနောလောကတတ္တဝါတွေဟာအမြဲတမ်းရှုပ်လျော့နေကြတယ်မရှိလည်းရပါတယ်နော်တတ္တဝါတွေဟာအမြဲတမ်းပဲရွတ်လျော့နေတယ်မပြည့်ကြဘူးတင်းတင်းအာရကျင်းနေခြင်းမရှိကြဘူးတဏှာရဲ့ကျွန်နေကြီးပဲဖြစ်နေကြတယ်မြတ်စွာဘုရားကဒီလိုဟောထားပါတယ်အဲ့ဒီတရားလေးကိုလည်းနှစ်သက်လွန်းလို့မြန်လို့လွန်းလို့ရွတ်လျော့နေတဲ့ဘဝမပြည့်တဲ့ဘဝစိတ်ကြက်မပြည့်တဲ့ဘဝတဏှာကျွန်ဘဝကနေလွတ်မြောက်ခြင်းလို့ယဟန်ပြုရခြင်းဖြစ်ပါတယ်အရှင်မြတ်ဒီအဓိပ္ပာယ်လည်းတပည့်တော်သိတဲ့ဘောမပတ်ဘူးရှင်းပြပါဦးဒကာတော်မင်းကြီးဒကာတော်မင်းကြီးဟာအခုဒီကုရုတိုင်းကိုအစိုးရတယ်မဟုတ်လားမှန်မှန်အစိုးရပါတယ်ရှင်းမြင်ဖြစ်ပါတယ်ဒကာတော်မင်းကြီးစီကိုအရှိရက်ကလူတစ်ယောက်ကရောက်လာတယ်ရောက်လာပြီးတော့တဏ္ဍဥဒ္ဒင်းနဲ့အရှိရက်မှာအင်မတန်ပစ္စည်းဥစ္စာတွေပြည့်စုံတဲ့ဒူရီတွေထူထပ်တဲ့စေတီဘုရားခြေရံတွေပေါများတဲ့တိမ့်ပိုက်ဆရာအမျိုးသမီးတွေလည်းပေါများတဲ့တိုင်းမျိုးကြီးတစ်ခုရှိပါတယ်အဲ့ဒီတိုင်းမျိုးကိုလောလောကူကူနဲ့လည်းတင်ပိုက်လို့ရနိုင်ပါ रे အရှင်မင်းကြီးတင်ပိုက်တော်မူပါလို့ရှောက်ထားလာခဲ့မယ်ဆိုရင်အသိမင်းကြီးဘယ်လိုလုပ်မလဲမှန်လားပါဗျာတပည့်တော်အဲ့ဒီတိုင်းမျိုးကိုသွားပြီးတော့တိုက်ခိုက်တင်ပိုက်ပြီးတော့အရာယူလိုက်မှာပါအနောက်ရက်ကတောင်ရက်ကမြောက်ရက်ကသမုဒ္ဒရာတစ်ဖက်ကန်းကလူတွေရောက်လာပြီးတော့အဲ့ဒီလိုပဲအနောက်ရက်တောင်ရက်မြောက်ရက်သမုဒ္ဒရာတစ်ဖက်ကန်းမှာပေါ်များပြည့်စုံတဲ့တိုင်းပြည်ကြီးတွေရှိတယ်အဲ့ဒီတိုင်းကြီးတွေကိုတင်ပြီးပါလို့ပြောလိုက်ရင်ကောအသိမင်းကြီးကတိမ့်ပိုက်ဥမှာပဲလားမှန်လားပါတပည့်တော်တိမ့်ပိုက်မှာပါပဲဗျာအဲ့ဒီသဘောကိုရည်ရွယ်ပြီးတော့ပဲမြတ်စွာဘုရားရှင်ကတတ္တဝါတွေဟာအမြဲတမ်းပဲရုပ်လျော့နေကြတယ်မပြေကြဘူးတင်းနေခြင်းနဲ့ချင်းမရှိကြဘူးအမြဲတမ်းပဲတနှတ်ကျွန်ဖြစ်နေကြတယ်လို့သိတော်မူပါတယ် ဒါလေးကလည်းပဲတိချာလေးလေးနဲ့နဲ့ချက်ထွင်းပြီးတော့စဉ်းစားဖို့သိကောင်းပါလေလက်တွေ့ဘဝနဲ့လည်းနီးစပ်တဲ့မြတ်စွာဘုရားရှင်ရဲ့ဘဝအမြင်ဖြစ်ပါတယ်တန်ဝေကအမြင်လည်းဖြစ်ပါတယ်ဘဝလွတ်မြောက်ရေးအမြင်လည်းပဲဖြစ်ပါတယ်တတဝရီဟာအမြဲတမ်းပဲယော့နေကြတယ်အမြဲတမ်းပြည့်နေတယ်ဆိုတာမရှိဘူးအမြဲတမ်းယော့နေတယ်ယော့နေတယ်ဆိုတော့မပြည့်ဘူးပေါ့အတိတ်တော်တဲ့တင်းတင်းရောင်ရဲ့ခြင်းအားရဲ့ကျင့်ချင်းဆိုတာလည်းမရှိကြဘူးကိုယ်ပိုင်ဆိုင်တဲ့ပစ္စည်းဥစ္စာကိုရထားတဲ့စီစဉ်ချမ်းသာရင်းနဲ့ကျင့်နေနေတယ်ဆိုတာမရှိကြဘူးဘာမှမရှိသေးခင်တော့လည်းပဲစားနိုင်တောင်းနိုင်လို့ရှိရင်တော်ပါပြီလို့တောင်းတမိတတ်ကြတယ်တကယ်တမ်းစားနိုင်တောင်းနိုင်ဖြစ်လာတော့လည်းပဲကျင့်နေတော့တာမဟုတ်ပါဘူးဒီထက်ပိုပြီးတော့ချမ်းသာကျင်နာပါပဲအင်းလုံးဝမရှိတဲ့ပုဂ္ဂိုလ်ကလည်းပဲတဏိမူထင်ရကအိမ်လေးလောက်ကိုပိုင်လို့ရှိရင်တော့ကျင်းတတ်ပါပြီဒီဘဝသေးပြောပါပြီတကယ်ပဲတဏိမူထင်ရကလေးနဲ့အိမ်လေးဆောင်နိုင်တဲ့ရေရတော့လေပြင်ထောင်သွမ်းမိုးလေးတော့ရှိအောင်ပါပဲပြင်ထောင်သွမ်းမိုးလေးနဲ့ဆိုရင်တော့ကောင်းပါပဲကြိုးစားအောင်ပါပဲပြင်ထောင်သွမ်းမိုးဆောင်နိုင်အောင်ကြိုးစားအောင်ပဲရှာပြန်လေပြင်ထောင်သွမ်းမိုးလေးဆောင်နိုင်လာတော့လေဩတိုက်ခတ်အိမ်လေးဆောင်အောင်ပါပဲအဲ့ဒီကနေထပ်တက်လာတယ်လေဩအာစီတိုင်လေးနဲ့တိုက်ကြီးခန်းခန်းနာခန်းငယ်ခန်းငယ်လေးဆောင်ရင်တော့ကောင်းပါပဲဆောင်နိုင်အောင်ကြိုးစားအောင်မယ်ရှာအောင်မယ်အဲ့ဒီလိုအဖြစ်ပေါ့လေအလိုဆန္ဒဟာဘယ်တော့မှပြည့်ဝနိုင်တယ်လို့မရှိဘူးဒကြနဲ့ကြရှိတဲ့ပုဂ္ဂိုလ်ကလည်း30 20ရခြင်းနဲ့ရရင်ကျင့်နေပြီလို့ယူဆတယ်တကယ်30 20ရလာတော့100 200ထပ်ပြီးတော့ရခြင်းနဲ့100 200ရတဲ့သူကလည်း1000 1000တသိန်း2000စသည်အဖြစ်ပေါ့လေဘလောက်ပဲသိမ့်တန်းကလေးကရာခြေပြီးတော့ချမ်းသာပြီမဲ့တော်ပြီဒီလောက်နဲ့ပဲရလိုက်တော့မယ်လို့ကျင့်နေသွားတယ်ဆိုတာမရှိပါဘူးရှိတဲ့ရှိအောင်ရှိပြီးရင်ရှိအောင်ချမ်းသာတဲ့ချမ်းသာအောင်ဆိုပြီးတော့အလိုဆန္ဒတွေဟာဖြစ်နေကြတာကြီးပါပဲဖြစ်နေလို့လည်းပဲဘလောက်ပဲချမ်းသာချမ်းသာဆက်ပြီးတော့နေစဉ်နဲ့များအလုံးလုံးနေကြရတာပါပဲရှာဖွေနေကြရတာပါပဲမလို့ရဘူးလို့မဆိုလိုပါဘူးဓမ္မအမြင်ကိုတဘာဝဖြစ်စဉ်ကိုသာပြောပြနေခြင်းဖြစ်ပါတယ်လူဝတ္တံမှုရှာတာတို့ဖွေတာတို့ဒါတွေလည်းပဲရှိမှာပဲပေါ့ဤဝေချက်တွေကတော့အမျိုးမျိုးပါပဲဘလွဲဖြစ်ဖြစ်ခုရလာတဲ့မှန်းနဲ့တော့မကျင်နဲ့နိုင်ဘူးဆိုတဲ့သဘောကိုတော့လက်ခံရမယ်အဲဒီလိုခုရှိတဲ့မှန်းခုရတဲ့မှန်းနဲ့မကျင်နဲ့နိုင်မနဲ့စိတ်အလိုဆန္ဒဟာဘရောမှမပြည့်ဝပဲဖြစ်နေတာဘာကြောင့်လဲဆိုရင်တဏှာကြောင့်ပဲတဏှာရဲ့စိတ်ခိုင်းချက်ကြောင့်ပဲတတ္တဝရဟာတဏှာစိတ်ခိုင်းတဲ့အတိုင်းလုံနေကြရတယ်ဒါကြောင့်တဏှာစိတ်ခိုင်းတဲ့အတိုင်းလုံနေကြရတဲ့အတွက်ကြောင့်တတ္တဝါအာလုံဟာတဏှာကျွန်နေကြီးပဲဖြစ်တယ်။တတ္တဝါအာလုံဆိုတာကတော့ယဟန္တရှင်မြတ်မှများမှအပပေါ့လေ။ဘုလိုရင်ဆိုတော့တဏှာခိုင်းတဲ့လောက်တာသူတဲ့တတ်မှကိုလိုရင်းတဲ့ပစ္စည်းကိုစီးစိမ်ချမ်းသာရမယ်ဆိုရင်တတ်ရတာပါပဲ။ခိုးမှရမယ်ဆိုရင်လည်းခိုးရတာပါပဲ။တဏှာရဲ့စိတ်ခိုင်းချက်ကြောင့်ပါပဲ။အဇတတံမင်းကဘိမိတရမင်းကြီးကိုတတ်တယ်ဆိုတာလေမျက်စိစိမ့်ကိုလိုချင်တဲ့တဏှာရဲ့စိတ်ခိုင်းချက်ကြောင့်ပါပဲသောတာပန်ဆိုလို့ရှိရင်တော့အပေကျစီနိုင်လောက်တဲ့တဏှာမျိုးအပေကျစီနိုင်တဲ့အပေကျစီနိုင်လောက်တဲ့အလုံးမျိုးကိုလုံးမဲ့တဏှာမျိုးတော့မရှိတော့ဘူးဒါပေမဲ့ကာမဂုဏ်အာယုန်နေခံစားခြင်းနဲ့တဏှာကရှိသေးတော့ခံစားနိုင်ဖို့အတွက်ရှာဖွေနေရသေးတယ်တက္ကရာကံလည်းပဲအနုဇာတဏှာကာမတဏှာကြီးရှိနေသေးတဲ့အတွက်ကြောင့်ရှာဖွေနေရသေးတာပဲတဏှာခိုင်းနေလုံနေရသေးတာပဲအနာဂံဖြစ်သွားပြီဆိုတော့ကာမတဏှာတော့မရှိတော့ဘူးဒုက္ကမဂုဏ်နတ်ကမဂုဏ်ချမ်းသာတွေခံစားဖို့တော့မရှာတော့ဘူးဒါပေမဲ့ရူပတဏှာလို့ခေါ်တဲ့ဓမ္မဝါကိုတက်မဲ့တဲ့တဏှာလေးကရှိနေသေးတော့ဒီတဏှာခိုင်းတဲ့အတိုင်းတော့လုံနေရသေးတာပဲဒါပေမဲ့နာဂံပုဂ္ဂိုလ်များကတော့တဏှာကြောင့်စိတ်ဆင်းရဲတယ်ကိုယ်ဆင်းရဲတယ်ဆိုတော့မရှိတော့ဘူးပေါ့လေဒါပေမဲ့သင်္ခါရဆင်းရဲလို့ခေါ်တဲ့ယုံနယ်ကြီးရဲ့ဖြစ်ပျက်ခြင်းဆင်းရဲကိုတော့ခံနေရသေးတာပါပဲယန္နာဖြစ်သွားလို့တဏှာရဲ့စိတ်ခိုင်းချက်ကိုဘာမှမလိုက်နာတော့ဘူးဆိုမှပဲဒုက္ခတွေအကုန်လုံးငြိမ်သွားတော့တာပါပဲ။ဒါကြောင့်မိမိဘာဝင်တတ္တဝါတွေအလုံးရဲ့ဘဝကိုလှမ်းပြီးတော့ကြည့်လိုက်တော့တတ္တဝါတွေအလုံးဟာတဏှာကျွနေကြီးပါပဲလား။တဏှာခိုင်းတဲ့မှာလုံနေရတဲ့ပုဂ္ဂိုလ်တွေကြီးပါပဲလား။အဲဒီလိုသံဝေကဉ္စထင်လာတဲ့အတွက်ကြောင့်တဏှာကျွဘဝကနေလွတ်မြောက်ဖို့အတွက်ယဟန်ပြုပါလေ။ဒါကြောင့်ဆိုလိုက်ပါလူမပြေဝါအာမယာတဏှကျွန်ကြီးပါတကားလူမပြေဝါအာမယာတဏှကျွန်ကြီးပါတကား ရှင်နထဘာလာပြောတဲ့အဲ့ဒီအချက်၄ချက်လုံးပြီးရှေ့ဘက်မှာပြောခဲ့တဲ့မက်ဖို့ရဖို့ဆိုတဲ့ရည်ရွယ်ချက်ရဲ့အဓိပ္ပာယ်ကြီးပါပဲပင်မစီကိုအမြဲတမ်းမောင်းဖို့ခံနေရတဲ့ဘဝကလွံ့မြောက်ခြင်းနဲ့ဆိုတာလည်းမက်ဖို့ရခြင်းသာပါပဲနောက်တစ်ချက်ကပါလေဆန်းဆောက်သူမရှိအားကိုးရာမရှိအားနွယ်နေတဲ့ဘဝကလွံ့မြောက်ခြင်းနဲ့ဆိုတာကလည်းမက်ဖို့ရခြင်းသာပါပဲနောက်တစ်ချက်ပါလေကိုယ်ပိုင်ဥစ္စာမရှိတဲ့ဘဝကနေလွတ်မြောက်ပြီးတော့အတ္တခရနိဗ္ဗာန်ကိုကိုယ်ပိုင်ရဖို့အတွက်အားထုတ်ခြင်းနဲ့ယဟန်ပြုရပါတယ်ဆိုတာကလည်းမဖို့ရဖို့ပါပဲနောက်ဆုံးတစ်ချက်ဖြစ်တဲ့တဏှာကျွံဘဝကလွတ်မြောက်ခြင်းနဲ့လွတ်မြောက်ဖို့အတွက်ယဟန်ပြုရတယ်ဆိုတာကလည်းမဖို့ရဖို့ယဟန်ပြုတယ်ဆိုတာနဲ့အဓိပ္ပာယ်အတူတူပါပဲအဲကြောင့်ဆိုရပါနိဗ္ဗာန်မဖို့ရဖို့ကိုဖုံးပြူယဟန်ပြုဖုံးပြူဆိုတာဟိုဖုံးမောင်တို့ဘာလို့ဆိုကြသလိုပေါ့နော်ယောက်ျားအမျိုးသားကိုပြောတာပါဖုံးပြူဆိုတာနော်ဖုံးပြူဆိုတော့ဖုံးအိုမဟုတ်ဘူးပေါ့လေမြတ်စွာဘုရားကလည်းအသက်ကြီးမှဖုံးအိုဖြစ်မှဝတ်တဲ့ပုံစံတွေကိုသိပြီးတော့သဘောမကျပါဘူးငယ်ငယ်ရွယ်ရွယ်နဲ့အသက်ရွယ်ငယ်ငယ်ရွယ်ရွယ်နှုတ်ပြနေတဲ့အချိန်ကိုယ်အားညာအားစိတ်ဆွမ်းအားတွေထက်မြက်နေတဲ့အချိန်မှာယဟန်ပြူတာကိုပဲပို့ပြီးတော့လူလာပါတယ်အသက်ကြီးမှယဟန်ပြူတယ်ဆိုရင်တော့လည်းပဲယဟန်တရားတွေကိုသိရှိလက်ရှိပေါ်များအထက်ကိုလည်းတိတ်မလွယ်ကူတော့ပါဘူးပြီးတော့ဖုံးပြူဆိုတာလူလင်ပြူယောက်ျားပြူလို့ဆိုလိုပါတယ်ဖုံးမောင်တို့ဘာလို့သုံးနှုံးကြသလိုပေါ့လေဒါကြောင့်ဆိုလိုက်ပါနိဗ္ဗာန်မဲ့ဖို့ရဖို့ကိုဖုံးပြူယဟန်ပြူဆိုလိုက်ပါဒီကနေ့အလှူတရားကံဥထွန်းလှမောလူတရားကံမတော်ဆန္ဒမြတ်စိန်တို့ယဟန်ခံရှင်ပြုနာသာအလှူတော်မင်္ဂလာကြီးကိုကြီးကြီးကျယ်ကျယ်ခန်းခန်းနာနာအကုန်ကြအများကြီးခံပြီးတော့ပြုလုပ်အားထုတ်တာဘာရည်ရွယ်ချက်လဲဆိုတော့ရှောက်ထားကြပါလေသက်ရှိထင်ရှားရှိနေတဲ့မိဘတွေကိုလည်းပဲအထူးကျေးဇူးဆက်ခြင်းလို့ပါဒီယဟန်ခံရှင်ပြုကုသိုလ်ကောင်းမှုကြီးပြုပြီးတော့တမလွန်ဘဝကြောင်းသားကြတဲ့မိဘတွေဦးကြီးဦးလေးတော်ကြီးတော်လေးတွေကိုလည်းပဲအမြတမ်းဝေးပြီးတော့အထူးကျေးဇူးဆက်ခြင်းလို့ပါလို့ရှောက်ထားပါတယ်အခုကုသိုလ်ရဖို့ကုသိုလ်များများနဲ့မြန်မြန်ရဖို့ဆိုတဲ့ရည်ရွယ်ချက်ရဲ့နဖို့နိဗ္ဗာန်ရဖို့ဆိုတဲ့ရည်ရွယ်ချက်ရဲ့ဒီအမှန်ကန်ရည်ရွယ်ချက်နှစ်ချက်နဲ့ရှင်ဟံပြုတယ်ဆိုရင်အထူးကုသိုလ်တွေရရှိသွားပါပြီမိမိတို့မျှော်လင့်တောင်းတတဲ့အတိုင်းပဲတရှိထင်ရှားရှိနေတဲ့မိဘတွေကိုရောတမလွန်ဘွားပြန်တော်ကြတဲ့မိဘဆွေမျိုးကျေးဇူးရှိတဲ့ပုဂ္ဂိုလ်တွေကိုရောအထူးကျေးဇူးဆက်ခွင့်ရသွားပါပြီ။လောကမှာမိဘတွေကသားသမီးတွေပေါ်မှာမျှော်လင့်ချက်၅မျိုးထားကြတယ်။မိဘတွေကတော့ပြောလို့ရှိတာပေါ့တို့သားတွေသားသမီးတွေကဘာမှမျှော်လင့်မဘူး။ကိုကတော့ဒုက္ခပဲပေးဖို့ပါ၊ဒုက္ခစုံရပါပဲ။ဘာမှမမျှော်လင့်မဘူးလို့စကားအရပြောပေမဲ့မြတ်စွာဘုရားရှင်ရဲ့တပည့်ညီနိုင်ညံတော်ကြီးနဲ့ရဝရီရဲ့စိတ်ကိုလှမ်းကြည့်လိုက်တော့မျှော်လင့်ပါတယ်။ဗဇက်ကထုတ်မပြောပြီးမှမျှော်လင့်ပါတယ်။အသိစိတ်ကနေပေါ်ပေါ်ထင်ထင်ကြီးမမျှော်လင့်တောင်မှမသိစိတ်ကနေတူတူတိတ်တိတ်ကလေးတော့မျှော်လင့်ကြပါတယ်။မျှော်လင့်ချက်ကတစ်ချက်သေးတာမဟုတ်ပါဘူးတဲ့၅ချက်တောင်ရှိပါတဲ့။ဘတော်ဝါနောပရိသတိ။ငါတို့ငယ်ငယ်တုန်းကဘဝလည်းနှလုံးပခုံးလည်းနှစ်သက်ကစပြီးတော့ကျုံမင်းပြုစုဆန့်ရှောက်လာခဲ့တဲ့ဒုသာဒုသမီးတွေကတို့အသက်ရွယ်ကြီးရင်လို့ပုံမင်းလာတဲ့အချိန်မှလည်းပဲငါတို့ကိုပြန်ပြီးတော့ဒီလိုပဲကျုံမင်းပြုစုဆန့်ရှောက်ကြလိမ့်မယ်လို့ညွှန်လင်းပါတယ်။ကိစ္စံဝါနောကရိတ်တတိငါတို့ရဲ့လုပ်ငန်းဆောင်တာတွေငါတို့ရဲ့တမင်ဝန်ကြောင့်လုပ်ငန်းတွေငါတို့ရဲ့အမှုကိစ္စတွေကိုလည်းပဲဒုသာဒုသမီးတွေကငါတို့မလုပ်နိုင်တော့တဲ့အချိန်ကြလို့ရှိရင်ငါတို့မျက်နှာလွှဲလို့ရတဲ့အချိန်ကြလို့ရှိရင်ငါတို့ကိုယ်စားဆက်ပြီးတော့လုတ်ကင်ကြလိမ့်မယ်လို့အဲ့ဒီလိုလဲညှော်လင့်ပါလေကုလဝန်သောစိရံတိတ်ထေငါတို့ရဲ့အမျိုးအနွယ်အဆက်ကိုလည်းပဲမပြတ်အောင်ထိမ့်သိမ်းဆောင်ရှောက်ကြလိမ့်မယ်လို့ညှော်လင့်ပါလေငါတို့မရှိတဲ့အချိန်မှပဲဖြစ်ဖြစ်ရှိနေတဲ့အချိန်မှပဲဖြစ်ဖြစ်ဇွေလေးမျိုးတွေရေကုန်မောင်နှမတွေပြောင်းနေပြောင်းသွားသွားလာလာဝင်ဝင်ထွက်ထွက်ချစ်ချစ်ခင်ခင်နဲ့အဆက်ဆံမပြတ်နေကြလိမ့်မယ်လို့ငါတို့ရဲ့အမျိုးအနွယ်ကို ထိမ့်သိမ်းကြလိမ့်မယ်လို့လည်းပဲမျှော်လင့်ပါတယ်။ဒါရစ္ဆံပฏิပစ္စတိငါတို့ရဲ့လောကီအမွေလောကုတ္တရာအမွေတွေကိုလည်းပဲခံယူကြလိမ့်မယ်။ကောင်းကောင်းငါတို့ပြီးတဲ့လောကီလောကုတ္တရာအမွေတွေကိုကောင်းကောင်းမွန်မွန်ခံယူကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်။လောကီအမွေဆိုတာကတော့ပစ္စည်းဥစ္စာရှင်ငွေကြေးနှစားတဲ့အမွေတွေပါပဲ။လောကုတ္တရာအမွေဆိုတာကတော့ငါတို့ဒါနပြုရင်တို့လည်းပြုကြလိမ့်မယ်ငါတို့ကသီလဆောက်တည်တယ်တို့ကလည်းစောင့်ထိုင်းကြလိမ့်မယ်ငါတို့ကတရားရည်နာတာဝါဒနာပါတယ်တို့လည်းပဲတရားရည်နာကြလိမ့်မယ်ငါတို့ကရေးတာတွေဝင်ပြီးတရားထုတ်လို့ရှိတယ်တို့လည်းပဲတရားထုတ်ကြလိမ့်မယ်ငါတို့တည်ထားတဲ့ဘုရားကျောင်းဂန်တွေကိုတို့ကသာသမီနိမိတ်တွေကဆက်ပြီးတော့ပြုပြင်ထိန်းသိမ်းကြလိမ့်မယ်စသည်အားဖြင့်ပေါ့လောကီအမွေကိုလည်းဆက်ခံကြလိမ့်မယ်လောကုတ္တရာဓမ္မအမွေကုသိုလ်အမွေတွေကိုလည်းဆက်ခံကြလိမ့်မယ်လို့ညွှန်လင့်ပါတယ်နောက်ဆုံးတစ်ချက်ကတော့ငါတို့တမလုံးဘုရားကူးပြောင်းသွားကြတဲ့အခါအထဝါပဏပေတာနံဒက္ခိဏနုပ္ပတတ္တိငါတို့တမလုံးဘုရားကူးပြောင်းသွားတဲ့အခါမှာလည်းပဲငါတို့ကိုကုသိုလ်အမြတ်တည်းဝေကြလိမ့်မယ်ငါတို့ကိုရည်စူးပြီးတော့ကုသိုလ်ကောင်းမှုတွေပြုလုပ်ပြီးတော့အဲ့ဒီကုသိုလ်တွေကိုငါတို့စီကိုအမြတ်တည်းဝေပြီးတော့ပို့ကြလိမ့်မယ်လို့ဒီလိုလည်းပဲမျှော်လင့်ကြပါတယ်မိဘတွေရဲ့မျှော်လင့်ချက်ဘယ်နှချက်ရှိလဲ၅ချက်ရှိပါတယ်အဲ့ဒီ၅ချက်ထဲကဒီကနေ့အလှူဒါယကဥထွန်းလာမောအလှူဒါယိကာမဒေါ်စန္ဒမျက်စိတို့မိသားစုကတက်ရှိထင်ရှားရှိနေတဲ့မိဘတွေရဲ့စတုထမျှော်လင့်ချက်ကိုဖြည့်ဆည်းပေးလိုက်ရရောက်သွားပါပြီမိမိတို့ရဲ့လောရကြောင့်မိဘတွေရဲ့စတုထမျှော်လင့်ချက်ပြီးပါသွားပြီပေါ့မိဘတွေကတို့ရဲ့လောကီလောကုတ္တရာအမွေတွေဆက်ခံကြလိမ့်မယ်လို့မျှော်လင့်ထားတယ်မျှော်လင့်တဲ့အချိန်ပဲမိဘတွေကဒါနပြုတယ်တို့ကလည်းဒါနပြုတယ်မိဘတွေကလည်းယဟန်ငန်ရှင်ပြုအလှူတွေလှူခဲ့ကြဘူးတယ်တို့ကလည်းပဲယဟန်ငန်ရှင်ပြုအလှူလှူမယ်မိဘတွေကလည်းသီလတွေစောင့်ထိုင်ခဲ့ကြတယ်ဝိပဿနာတွေအားထုတ်ခဲ့တယ်တို့လည်းပဲဝိပဿနာဘာဝနာတွေအားထုတ်ကြမယ်ဆိုတော့မိဘတွေရဲ့ဒုလားတန်တဲ့ကုသိုလ်အမွေဓမ္မအမွေကိုဆက်ခံရမရောက်ဘူးလားရောက်တော့ပါတယ်ဒီတော့တက်ရှိထင်ရှားရှိနေတဲ့မိဘတွေကဩတို့သားတွေတို့သမီးတွေကြည်စံယဟန်ငန်ရှင်ပြုအလှူကြီးလှူဒါနတွေပြုသီလတွေစောင့်တည်ဘာဝနာတွေပွားပြီးတော့ကုသိုလ်အမွေတွေဆက်ခံနေကြပါလားဆိုပြီးတော့သူသာသမီတွေကုသိုလ်ပြုတာကြည်ပြီးတော့မိဘတွေကတရှိထင်ရှားရှိတဲ့မိဘတွေကပီတိတွေဖြည့်လို့မဆားရလည်းပဲပြည့်လို့မအိပ်ရလည်းပဲပြည့်လို့ရင်ထဲမှာကြည်ပြီးတော့ပီတိတွေဖြစ်နေတယ်။အဲကြောင့်တရှိထင်ရှားရှိနေတဲ့မိဘတွေရဲ့စတုထမျော်လင့်ချက်ကိုလည်းမိမိတို့ကဖြည့်ဆည်းပေးလိုက်ရရောက်သွားပါတယ်။တရှိထင်ရှားမရှိတော့တဲ့ဘဝတစ်ပါးကြောင်းသွားကြတဲ့မိဘတွေရဲ့ပင်စမမျော်လင့်ချက်ကိုလည်းပဲဖြည့်ဆည်းပေးရရောက်သွားပါပြီ။ဒီကနေ့ရဟန်းကရှင်ပြုလူပြုပြီးတော့ကုသိုလ်ကောင်းမှုတွေပြုလိုက်တယ်အဲ့ဒီကုသိုလ်ကောင်းမှုတွေကိုဘဝတစ်ပါးကြောင်းသွားတဲ့မိဘဆွေမျိုးတွေကျေးဇူးရှင်ပုဂ္ဂိုလ်တွေကိုအမျှဝေမယ်အဲ့ဒါတို့ရဲ့ပင်စမမျှော်လင့်ချက်လည်းပြည့်သွားတာပေါ့ရဟန်းကရှင်ပြုအလူကိုပြုလိုက်တဲ့အတွက်ကြောင့်အလူတကာအလူမာရီမှာအထူးကုသိုလ်တွေရသွားတယ်အထူးကုသိုလ်တွေနဲ့တရှိတရှာရှိတဲ့မိဘတွေကိုအထူးပီတိဖြစ်အောင်လုပ်ပြီးတော့အထူးကျေးဇူးဆရာရောက်သွားတယ်။ဒီယဟန်ငယ်ရှင်ပြုတဲ့အထူးကုသိုလ်နဲ့ဘဝတစ်ပါးကြောင်းသားတဲ့မိဘတွေကျေးဇူးရှင်တွေကိုအထူးအမြတ်ဝေလိုက်တဲ့အခါမှာလည်းပဲသူတို့လည်းပဲအထူးသာဓုခေါ်အထူးကုသိုလ်တွေရပြီးတော့သူတို့ရဲ့ဆန္ဒတွေကိုအထူးဖြည့်ဆည်းပေးရရောက်သွားပါတယ်။အထူးလို့ဘာကြောင့်ထပ်တလဲလဲပြောနေရတယ်လဲဆိုတော့ရှင်ဟန်ပြုလိုက်ရတဲ့ကုသိုလ်ဟာတခြားကုသိုလ်တွေနဲ့မတူဘဲနဲ့ထူးနေလို့ပါပဲ။ဒီကနေ့မှပဲရှင်ပြုတဲ့ပုဂ္ဂိုလ်ဒီကနေ့မှပဲယဟန်ပြုတဲ့ပုဂ္ဂိုလ်ဟာယဟန်ဘုရားနဲ့တည့်ရက်မှတောင်မနေရသေးပေမဲ့အနာဂံဖြစ်နေတဲ့လူဝိကြောင့်တကားတက္ကမကရှစ်ခိုးရတယ်အနာဂံဖြစ်ပြီးသားလူဝိကြောင့်တကားတက္ကမရဲ့ရှစ်ခိုးခံထိုက်တဲ့ပုဂ္ဂိုလ်ပူဇော်ခံထိုက်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဓမ္မအနေနဲ့ကြည့်လိုက်မယ်ဆိုရင်တော့အနာဂံဖြစ်နေတယ်ဆိုရင်အမြဲတမ်းပုထုရှင်ပုဂ္ဂိုလ်ဆိုင်ရာစာပေါင်းများစွာမြင့်နေတာပေါ့ဒါပေမဲ့အဲ့ဒီအနာဂံအရိယာဖြစ်နေတဲ့လူဝိကြောင့်တရားတဂမကဒီကနေ့မှပဲကိုရင်ဝတ်တဲ့ကိုရင်လေးကိုဒီကနေ့မှပဲတင်ဝင်လိုက်တဲ့ယဟန်တော်အတိတ်ကလေးကိုရှစ်ခိုးရပါတယ်ဥချရပါတယ်ခီဥကျိုးစိုးရပါတယ်နေရာထိုင်ခင်းပေးရပါတယ်ပူဇော်ရပါတယ်မျက်နှိုးရပါတယ်ငါကအနာဂံပဲသူကအခုမှကိုရင်ဝတ်တာအခုမှယဟန်ပြုတာပုထုဇဉ်ကြီးကိရိတာတွေဒင်းကြတဲ့ရှင်မခိုးနိုင်မောင်ခေယူမကြုံနိုင်မောင်ခတ္တိကြီးနဲ့ဒီလိုနေလို့ရလားမရဘူးတကယ်အနာဂံအစစ်ကလည်းပဲဘယ်တော့မှအဲ့ဒီစိတ်မျိုးမရှိပါဘူးပြီးတော့အနာဂံရဲ့ အနာဂံအရိယာပုဂ္ဂိုလ်ကြီးရဲ့အနာဂံအရိယာဖြစ်နေတဲ့လူဝိကြောင့်ပုဂ္ဂိုလ်ကြီးရဲ့ရှိခိုးပူဇော်ခြင်းကိုတောင်မှခံယူထိုက်တယ်ဆိုမှတော့သက္ကရံသက္ကရာဂံအရိယာဆိုတာစကားနဲ့ထည့်ပြောစရာမလိုတော့ဘူး။သောတာပန်အရိယာပုဂ္ဂိုလ်ဆိုတာကတော့ပြင်းထောင်ပြင်းသေးတယ်ပေါ့။ဒီတော့အရိယာဂုံမက်ဖို့ဂုံအားဖြင့်လူဝိကြောင့်တက္ကရာဂမကသောတာပန်သက္ကရာဂံအနာဂံနေဖြစ်ပြီးတော့မြင့်မြတ်နေပါရဲ့နဲ့ဘာဖြစ်လို့ဒီနေ့မှကိုရင်ဝတ်ရဟန်းပြုတဲ့ပုထုဇဉ်ကိုစင်စင်စင်စင်နဲ့ညီနေတဲ့ပုထုဇဉ်ကိုဘာဖြစ်လို့ရှစ်ခိုးရတာလဲ။ဒါအလေးနဲ့စဉ်းစားဖို့ကောင်းတယ်။အဓိကအားဖြင့်တော့အဲ့ဒီလိုရှစ်ခိုးရတာဟာအသွင်အပြင်အားဖြင့်ညံ့ညံ့နေလိုပါပဲ။ရှစ်ခိုးရခြင်းရဲ့အကြောင်းတွေကတော့အများကြီးရှိပါတယ်။ရေသက်ချက်တရားဆိုတော့အချင်းကလည်းတိတ်မရှိဘူး။အဲ့ရအတူချုပ်ကလေးတော့ပြောပြပါမယ်။မြင့်မြတ်ပုံလေးကိုအကျဉ်းချင်းရိပ်စားမိုံပါ။ဒါတော့ယဟန်ရဲ့အသွင်အပြင်ဥပခတ္တတမနာလိင်္ဂံရှင်ဟန်ပြုထားတယ်ဆိုရင်တမနာလိင်္ဂတမနာဆိုတာငြင်းအေးတာလိင်္ဂဆိုတာအသွင်အပြင်ငြင်းအေးတဲ့အသွင်အပြင်ကိုရရှိထားတယ်။အသွင်အပြင်ဆိုတာအဓိကအပြင်နှစ်ချက်ပါပဲ။ဗန္ဓုဘာဝခေါင်းရိပ်ထားတယ်။ကာသာဝဓာရဏဖိုင်ဆွနဲ့သင်္ကန်းကိုဆင်မြန်းထားတယ်။ကောင်းရိပ်ထားခြင်းသင်္ကန်းဝတ်ထားခြင်းဆိုတဲ့ဒီအသွင်အပြင်နှစ်မျိုးဟာတမနာလိင်္ဂငြင်းအေးတဲ့အသွင်ပြင်ဖြစ်တယ်။သောတာပန်ပုဂ္ဂိုလ်သက္ကရာဂံပုဂ္ဂိုလ်အနာဂံလူဝိကြောင့်တခါကြီးကဇပင်နဲ့အင်းကြီးနဲ့လုံကြီးနဲ့ဆိုလို့ရှိရင်သူ့ကြည့်ရတာအတွင်းထဲမှာအနာဂံမိမဲ့ဖို့ဆိုတဲ့အနာဂံဖြစ်နေအနာဂံမိဖို့ဆိုတဲ့တရားတို့တရားနဲ့ဒီရှိနေပေမဲ့သူ့ရဲ့အသွင်တရားကငြင်းအေးတဲ့အသွင်တရားမရှိဘူး။တို့ကြည့်လိုက်ရင်စိတ်ထဲမှာအေးသွားတာပဲဆိုတာမရှိဘူး။ဟိုပုထုဇဉ်ကိုရင်လေးပုထုဇဉ်ယဟန်တော်လေးကတော့စိတ်ထဲကကိလေသာတွေဒင်းကျင်ပြည့်နေပေမဲ့သောတာတရားထိုင်နေတယ်ဆိုလို့ရှိရင်ကိုရင်လေးတရားထိုင်နေတယ်ယဟန်တော်လေးတရားထိုင်နေတယ်ဆိုရင်မျက်လှာလေးချမျက်လုံးလေးမေးပြီးတော့တရားထိုင်နေဘေးကကြည့်လိုက်လို့ရှိရင်ကာယကံရှင်ကိုရင်ဥစဉ်ကတော့တွေ့ခြင်းရတွေ့နေမယ်အတွေ့တွေပြည့်နေမယ်ကိလေသာတွေလည်းဒင်းကျင်ပြည့်ခြင်းပြည့်နေမယ်ဒါပေမဲ့သူတရားထိုင်နေတာလေးမြင်လဲရတာကအေးချမ်းလိုက်တာသူ့ရင်ထဲမှာတရားရှိရှိမရှိရှိအသွင်အပြင်လေးကအေးချမ်းလိုက်တာတရားထိုင်မှမဟုတ်ပါဘူးတာမန်ချိန်မှလည်းမျက်လှော်လေးချပြီးတော့သွားနေတယ်ရှင်နေတယ်ထိုင်နေတယ်လျောင်နေတယ်ဝိနည်းတော်နဲ့ညီအောင်အင်္ဒြေသိက္ခာနဲ့နေထိုင်နေတယ်ဆိုလို့ရှိရင်အတွင်းထဲမှာမက်ဖို့တရားဒုတိယမျက်ဒီဘာမှရှိရှိမရှိရှိမြင်လဲရတယ်ဆိုရင်အေးချမ်းလိုက်တာဒါကြောင့်ငြင်းအေးတဲ့အသွင်အပြင်ကိုယူထားတဲ့အတွက်ကြောင့်လည်းပဲမငြင်းအေးတဲ့အသွင်အပြင်ကိုယူထားတဲ့လူဝိကြောင့်အနာဂံတက္ကရာဂမကရှစ်ခိုးရပါတယ်။လူရဲ့အဝိဇ္ဇာဆိုတာသူ့ရဲ့အဝိအသွင်အပြင်အစင်တစားဆိုတာငြင်းအေးတဲ့အသွင်အပြင်အစင်တစားမဟုတ်ပါဘူး။ဒါကြောင့်ငြင်းအေးတဲ့အသွင်ကိုယူထားလို့လည်းပဲအနာဂံကရှစ်ခိုးထိုက်တယ်။သတ္တမတက္ကရာဂံလည်းပါပြီးသားပေါ့နော်အထွတ်ထိပ်အနေနဲ့ပြောတာ။အဲ့လိုအသွင်အပြင်လေးကလည်းဗုဒ္ဓဒိဋ္ဌိထိတော်တဲ့မြတ်စွာဘုရားအလိုတော်ကြတဲ့အသွင်အပြင်လေးလေးဖြစ်နေတယ်။လူအဝဲလူအသွင်ဆိုတာဘုရားအလိုကြတဲ့ဘုရားသဘောကြတဲ့အသွင်မဟုတ်ဘူး။ကောင်းရင်ပြီးတော့သင်္ကန်းဝတ်ထားတဲ့အသွင်ကမှဘုရားအလိုတော်ကြတဲ့အသွင်ဖြစ်တယ်။နောက်တစ်ချက်ကခီနာတဝေဟိတာမေညံဥပကတောယဟနာပုဂ္ဂိုလ်တွေနဲ့လည်းအသွင်အပြင်တူသွားတယ်။ဒီကနေ့ဝတ်တဲ့ကိုရင်လေးကလည်းယဟနာပုဂ္ဂိုလ်ရဲ့အသွင်ပြင်းကလည်းဒီနေ့ဝတ်တဲ့ကိုရင်လေးရဲ့အသွင်ပြင်းမျိုးပါပဲယဟနာပုဂ္ဂိုလ်ရဲ့အသွင်ပြင်းကဒီနေ့ဝတ်တဲ့ဥစဉ်လေးတွေရဲ့ဥစဉ်ယဟနာရဲ့အသွင်အပြင်းမျိုးပဲယဟနာရဲ့အသွင်ပြင်းဆိုတော့လူဝိကြောင့်ကယဟနာဘောနဲ့မရှိနိုင်ဘူးလားလို့မေးစရာပေါ့လူဝိကြောင့်ဘောနဲ့ယဟနာမရှိပါဘူးယဟနာမဖြစ်နိုင်ဘူးဆိုလို့တာမဟုတ်ဘူးနော်ယဟနာတော့ဖြစ်တယ်ဖြစ်ပေမဲ့ဒီနေ့ယဟနာဖြစ်တယ်ဆိုရင်လူဝိကြောင့်ကကိုရင်ဝိရှင်ဝိယဟန်ပြုခြင်းပြုမပြုဘူးဆိုလို့ရှိရင်တော့နောက်တနေ့အာယုံမတက်ခင်နောက်တနေ့မကူးခင်ဒီနေ့ပဲပရိနိဗ္ဗာန်ဆံရတယ်အရဟတဖိုးဆိုတဲ့ဂုံပုတ်ကြီးကိုဒီလူအသွင်တဲ့လူအဝတ်အစားတွေကထိမ့်မထားနိုင်ဘူးအရဟတဖိုးဆိုတဲ့ဂုံပုတ်ကြီးကိုအရဟတဖိုးဆိုတဲ့ဂုံကြီးကိုဒီလူဝိကြောင့်အသွင်ပြင်းအစင်တန်းစားတွေကထိမ့်ထားနိုင်တဲ့ခံနိုင်ရည်မရှိဘူးဒါကြောင့်ဒီနေ့ပဲရှင်ဟံပြုခြင်းပြုမပြုရင်ဒီနေ့ပဲပရိနိဗ္ဗာန်ဆံရတယ်ဒါကြောင့်ယဟန္တာဘွားနဲ့ရလနှစ်တည်းချီးပြီးတော့နေနေတဲ့လူဝိကြောင်ဆိုတာမရှိနိုင်ဘူး။အာဒီလူကတော့ယဟန္တာပဲလို့ဒီလိုလဲညှို့ထုတ်ပြကြရမရှိဘူး။ယဟန္တာဖြစ်ဖြစ်ချင်းနေမှာတော့ရှိမှာပေါ့လေ။ဒီနောက်နေ့တွေမှာအများကြီးဒီလူကယဟန္တာပဲ။ဒီဒကမကြီးကယဟန္တာပဲလို့ဒီလိုပြောစရာမရှိဘူး။ဒါကြောင့်တရှိတင်ချာရှိနေတဲ့ယဟန္တာမှန်ရင်တော့အခုဒီကနေ့ဝင်လိုက်တဲ့ရှင်ယဟန်ကိုရင်လေးများယဟန်တော်များရဲ့အသွင်တရားမျိုးပါပဲ။ဒါကြောင့် ယဟန္တာတွေနဲ့လည်းအသွင်တူသွားတဲ့အတွက်ကြောင့်အနာဂံဒကာဒကမကဒီနေ့မှပဲယဟန်ပြုတဲ့ကိုယ်ရင်လေးကိုရှ िख ိုးရပါတယ်